မြန်မာနိုင်ငံမှာပြီးခဲ့တဲ့ဒီဇင်ဘာလတည်းတုန်းကသတင်းသမား၈ယောက်ကိုအာဏာသိမ်းစစ်ကောင်စီကနှစ်ရှည်ထောင်ဒဏ်တွေချမှတ်ခဲ့ကြောင်းနဲ့အခုလိုတရားမဝင်ဖမ်းဆီးထောင်ချနေတာတွေကိုရပ်တန့်ပြီးသတင်းသမားတွေကိုလွတ်လပ်စွာလုပ်ကိုင်ခွင့်ပေးဖို့သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ဖြစ်တဲ့ CPJ ကဗုဒ္ဓဟူးနေ့မှာကြေညာချက်တစ်စောင်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ဒီဇင်ဘာလတည်းတုန်းကသတင်းသမားတွေဖြစ်တဲ့ကိုဝေလင်း၊မတ်ထက်ထက်၊ကိုစိုးရစာလင်း၊ကိုကောင်းဆက်လင်း၊မတ်မှုရနာခမမို့ထွန်ဥဟန္တာငိကိုအောင်လင်းကိုသူရင်ကျော်တို့ကိုပောက်ကွဲပစ္စည်းပုံမအချမ်းဖက်ပုံမတွေနဲ့ထောင်ဒဏ်အနည်းဆုံး3နှစ်ကနေအများဆုံး10နှစ်အတွင်းရှိတဲ့ထောင်ဒဏ်တွေကိုအသီးသီးချမှတ်ခဲ့တယ်လို့ CPJ ကဖော်ပြထားပါတယ်။မြန်မာနိုင်ငံမှာဖမ်းဆီးထားတဲ့တရင်သမားစုစုပေါင်း42ယောက်ရှိပြီးကမ္ဘာပေါ်မှာတတိယအများဆုံးတရင်သမားတွေကိုဖမ်းဆီးထောင်ချတဲ့နိုင်ငံဖြစ်တယ်လို့လည်း CPJ ကကြေညာချက်မှာဖော်ပြပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့ January 4ရက်နေ့လွတ်လပ်ရေးနေ့တုန်းကတော့အကျဉ်းသား 9,000 လောက်ကိုလွှတ်ပေးခဲ့တဲ့အထက်မှာသတင်းသမား6ဦးပြန်လည်လွတ်မြောက်လာခဲ့တယ်လို့ CPJ ကဖော်ပြပါတယ်။မြန်မာနိုင်ငံမှာသတင်းသမားတွေကိုရာဇဝတ်သားတွေလို့ဆက်ဆံနေတာကိုရပ်တန့်ပြီးဖမ်းဆီးထားတဲ့သတင်းသမားတွေကိုပြန်လွှတ်ပေးဖို့နိုင်ငံတကာသတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ CPJ ကထုတ်ပြန်တောင်းဆိုထားပါတယ်။